ယူကရိန်းသမ္မတမစ္စတာပက်ထရိုပိုရိုရှင်ကိုကသူ့အစိုးရဘက်ကနေနိုင်ငံရဲ့အရှေ့ဘက်မှာဆယ်ရက်ကြာတစ်ဖက်သက်အပြစ်ခတ်ရက်စဲထားတာကိုဆက်ပြီးတော့တက်တန်းတိုးပေးမှာမဟုတ်ဘူးလို့ပြောဆိုလိုက်တဲ့အပြင်ရုရှားလူလာတဲ့သဘုံတွေကိုထိုးစစ်ဆင်မယ်လို့ပြောလိုက်ပါတယ်။ဒုပိုင်နဲ့မြေကိုလွတ်လပ်စေရမယ်လို့လည်းသမ္မတကပြောဆိုပါတယ်။အခုလိုဆုံးဖြတ်ချက်ချရတာဟာအကြမ်းဖက်သမားတွေသဘုံတွေလူရဲ့သူတွေကိုတုံ့ပြန်တာဖြစ်ပြီးတော့အဲ့ဒီလူတွေဟာနိုင်ငံရဲ့စီးပွားရေးကိုချိနဲ့သွားအောင်လုပ်သူတွေဖြစ်တယ်လို့သမ္မတပိုရိုရှင်ကိုကအင်္ဂါနေ့မှာ website တစ်ခုပေါ်ကနေကြေညာခဲ့ပါတယ်။ခဏအကြာမှာပဲအလားတူကြေညာချက်ကိုနိုင်ငံပိုင်ရုပ်သံကနေထုတ်လွှင့်ခဲ့ပါတယ်။နိုင်ငံရဲ့အရှေ့ပိုင်းမှာတိုက်ပွဲတွေပြန်ဆနေပြီလို့လည်း Kiev မြို့မှာရှိတဲ့ Interfax သတင်းဌာနကကြေညာခဲ့ပါတယ်ခင်ဗျာ။